အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဒေါက်တာအက်စ်ဒိုင်ရှန်ကာတို့ပေါ့ကြာနေကအမေရိကန်နိုင်ငံသားရေးဌာနမှတွေ့ဆုံဆွေးနွေးချိန်တွင်မြန်မာနိုင်ငံမှာဆက်ရနာသေးမှုနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားရေးဌာနရဲ့ပေါ့ကြာညဘက်ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်ဆွေးနွေးချက်အသေးစိတ်ကိုတော့ထည့်သွင်းဖော်ပြမထားပါဘူးဒါဟာပြင်ဝန်ကြီးဘလင်ကန်အနေနဲ့မြန်မာရေးနဲ့ပတ်သက်ပြီးဒေတာတွင်းကနိုင်ငံသားရေးဝန်ကြီးတွေနဲ့နှစ်ရက်သက်တိုက်ဆွေးနွေးပြောဆိုတဲ့သဘောပါပဲဒါသာပေမယ့်ကလည်းဝန်ကြီးဘလင်ကန်ဟာဗီယက်နမ်နိုင်ငံသားရေးဝန်ကြီးဂွီတန်ဆွန်နဲ့ဆက်သွယ်ပြောဆိုချိန်တွင်မြန်မာဆက်ရနာသိပြီးနောက်ပိုင်းစိုးရိမ်မှုအခြေအနေတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကအောက်ကြာနေမှာပြောပါရယ်မြန်မာနိုင်ငံမှာကြမ်းဖက်လူရက်တွေရပ်ပစ်ဖို့မတရားဖန်ဆီးထားသူအလုံးကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးဆက်ရနာရှင်ကိုဖိအားပေးတာမှနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တင်ကြီးတညိုထဲနဲ့တတန်နဲ့ပြောဆိုကြဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတိုက်တွန်းနေကြောင်းရန်ကုန်အမေရိကန်တန်ရုံရဲ့ Facebook မှာတင်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။မြမအကြီးကုလသမဂ္ဂဆုံးဖြတ်ချက်မူရန်းထဲမှာစစ်ကောင်စီကိုလက်နက်ခဲရန်ရောင်းချမှုပိတ်ပင်တားမြစ်ရေးတောင်းဆိုတဲ့စာသားကိုဖြုတ်ပေးဖို့အရှိတော်ဆက်နိုင်ငံ၉နိုင်ငံကတောင်းဆိုထားတယ်ဆိုတဲ့သတင်းထွက်ထားချိန်မှာပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကမြမအကြီးနဲ့ပတ်သက်ပြီးဒေတာတွင်းကအလားတူဝန်ကြီးတွေနဲ့ပြောဆိုဆွေးနွေးတာတွေခက်ဆစ်ဆစ်ရှိလာနေတာပါ။စစ်ကောင်စီကိုလက်နက်ခဲရန်မျိုးစုံတိုက်ရိုက်ဒါမှမဟုတ်တွေ့ဝိုက်ပြီးတော့ထောက်ပံ့တာရောင်းချတာဒါမှမဟုတ်လွှဲပြောင်းပေးတာကိုချက်ချင်းရဆိုင်ရေးဆိုတဲ့စာကြောင်းကိုကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းတွေကနေဖယ်ထုတ်ပေးဖို့မူကြမ်းကိုပြင်ဆင်ရေးဆွဲနေတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေစီအာဆီယံ၉နိုင်ငံကပေးပို့တဲ့စာထဲမှာဖော်ပြထားတဲ့အကြောင်းဘာနာသတင်းဌာနရဲ့သတင်းတပုတ်ကိုကိုကာဘီရိုက်တာစ်သတင်းမှာရေးထားပါတယ်